ပြင်သစ်ဂျာမနီနဲ့စပိန်ခေါင်းဆောင်တွေဟာလူ150သေဆုံးခဲ့ရတဲ့ German Wings Airbus 324ယင်းပြတ်ကျသွားခဲ့တဲ့နေရာအနီးပြင်သစ်နိုင်ငံ Alps တောင်ကမ္ဘာဒေသမှာတွေ့ဆုံခဲ့ကြပါတယ်။ပြင်သစ်သမ္မတ François Hollande German ဝန်ကြီးချုပ် Angela Merkel နဲ့ Spain ဝန်ကြီးချုပ် Mario Rajoy တို့ဟာကယ်ဆယ်ရေးဝန်ထမ်းတွေနဲ့လည်းစကားပြောခဲ့ကြပါတယ်။ဒီလိုတွေ့ဆုံကြတဲ့နေရာဟာ Spain နိုင်ငံ Barcelona မြို့က Germany နိုင်ငံ Düsseldorf မြို့ကိုပြန်ဆန်းလာတဲ့လေယာဉ်အင်ဂန်တွေကပြတ်ကျသွားတဲ့နေရာအနားမှာဖြစ်ပါတယ်။ဒီလေရင်ပြတ်ကျမှုအတွက်ဝန်ထမ်းကြောင့်ပြောကြရင်သေဆုံးသွားရတဲ့ခီးတွေအထက်မှာအမေရိကန်နိုင်ငံသူ Yvonne Selkie နဲ့ Emily Selkie တို့လည်းပါဝင်သွားတယ်လို့အမေရိကန်နိုင်ငံဈာယီပြောခွင့်ရ Yen Selkie ကပြောကြားတော့ပါတယ်။နောက်အမည်မဖော်ထုတ်နိုင်သေးတဲ့အမေရိကန်နိုင်ငံသားတို့လည်းပါသွားပြီးမိသားစုနဲ့ဆက်သွယ်နေတယ်လို့လည်းဆိုပါတယ်။မိမိတို့အနေနဲ့ဒီဖြစ်ရဘာကြောင့်ဖြစ်ရလဲဆိုတာကိုအစွမ်းကုန်ကြိုးပမ်းကူညီရှာဖွေသွားမယ်လို့ Mr. Olong ကဂျာမန်ဝန်ကြီးချုပ်နဲ့ Spain ဝန်ကြီးချုပ်တို့ကိုအပြည့်စကားပြောကြားခဲ့ပါတယ်။ပြန်သမှုမှတ်တမ်းတင် black box တလုံးကိုတွေ့ရှိပြီးဖြစ်ပေမဲ့ပြတ်ကျရတဲ့အကြောင်းရင်းကိုမသိရသေးပါဘူး။ဒုတိယ black box တလုံးကိုတော့ရှာဖွေနေကြဆဲဖြစ်ပါတယ်။